နေ့ကျွန်တော်ပြောမှာကတော့ပြည်တွင်းစစ်ဒုက္ခအကြောင်းပါပဲအရင်တခါပြောခဲ့တာကပြည်တွင်းစစ်ဖြစ်ပေါ်လာပုံနဲ့ဒီနေ့အထိပြည်တွင်းစစ်ပြီးလောင်ကျွမ်းစင်းဖြစ်ကြောင်းတော့ပဲဖြစ်ပါတယ်ပြည်တွင်းစစ်ဟာလွတ်လပ်ရေးနဲ့အမွန်မွေးဖြစ်ပြီးရောင်စုံတပုံးလို့ခေါ်ရတော့မွန်ဗမာရှမ်းကချင်ကရင်ကယားစသဖြင့်လူမျိုးလဲစုံယူဝါဒအယောင်တွေးလဲစုံနေအောင်ပုံကန်ထားရခဲ့တာဖြစ်ကြောင်းကိုလည်းထည့်သွင်းပြောခဲ့ပါတယ်ကွန်မြူနတီပါတီမှာအလန်ဒီအလန်ပြူကွဲကြပြည်သူရဲဘော်တွေမှာရဲဘော်ပြူရဲဘော်ဝါတွေကွဲကြနဲ့ဟိုကကြွဒီကကြွနဲ့ဖိနှိပ်ဖြုတ်ခွင်းလို့မနိုင်နှင်းအောင်လောက်အောင်ဖြစ်ပြီးရန်ကုန်အစိုးရလို့ခေါ်ရတော့အစိုးရကနောက်ဆုတ်ပေးခဲ့ရပါတယ်ဒီလိုဖြစ်လာတော့စစ်တပ်တွေတိုးချက်လက်နက်ခရမ်းတွေတိုးဝယ်လုပ်ရပါတယ်အိန္ဒိယကလက်နက်ခရမ်းတွေရလို့အသက်ရှင်ချောင်းသွဲခဲ့ပါတယ်ဘာပဲဖြစ်ဖြစ်ပြည်တွင်းစစ်ကြောင့်စစ်တပ်ကြီးတို့ပွားကြီးထွားလာရာကဗိုလ်ချုပ်တွေမှုလို့ပေါက်ပြီးစေဆိုးရဆိုတာပေါ်ပေါက်လာခဲ့တာအဖတ်တင်ခဲ့ပါတယ်ပြည်တွင်းဆက်ကလည်းပြီးဆုံးမသွားခဲ့ပါဘူးငြိမ်းချမ်းရေးဆွေးနွေးပွဲတွေအကြိမ်လုပ်ပေမဲ့စစ်တပ်လွှမ်းမိုးတဲ့အစိုးရအဖွဲ့ကဘယ်တော့မှငြိမ်းချမ်းရေးရအောင်မဆွေးနွေးပါဘူးငြိမ်းချမ်းရင်စစ်တပ်ကကြုံသွားမှာကိုနေသက်မှာမြန်မာတိုင်းရင်းသားဒုက္ခသည်တွေမျိုးစုံတိမ်တောင်းပုံပြီးတော့ရှိနေပါတယ်ဒီနေ့အမေရိကအင်္ဂလန်ဩစတြေးလျဂျပန်စတဲ့နိုင်ငံတွေမှာဗမာတိုင်းရင်းသားတွေမကြုံဘူးအောင်အများအပြားရောက်ရှိခိုးလုံနေထိုင်ကြတာဟာဗမာပြည်တွင်းမှာမငြိမ်းချမ်းသေးလို့ပါပဲကျွန်တော်တို့ဗမာပြည်ဟာဒုတိယကမ္ဘာစစ်ကာလမှာမိအေးနှခါနာဆိုတယ်လို့စစ်မီးလောင်ခဲ့ရပုံကိုဗိုလ်ချုပ်အောင်ဆန်းကပြောခဲ့တဲ့အတန်ဟာဒီနေ့ထိမဆဲသေးပါဘူးအင်္ဂလိပ်အပြေးဂျပန်အဝင်ဂျပန်ပြေးအင်္ဂလိပ်အဝင်စစ်ပစ်တဲ့နှခါပြန်ခံခဲ့ရလို့မိအေးနှခါနာလို့ဗိုလ်ချုပ်အောင်ဆန်းကအမှတ်ချက်ချခဲ့တာပါပြည်တွင်းစစ်မီးဆက်လောင်ပြန်တော့မိအေးသုံးငါနာရာဟာဒီနေ့ထိမဆုံးသေးပါဘူးပြည်တွင်းစစ်ကာလမှာကျွန်တော်တို့ရွာကမူလာရန်ကျောင်းလေးလည်းပြတ်သွားခဲ့ပါတယ်နှစ်ပေါင်း340ကျောင်းကျောင်းမရှိခဲ့ပါဘူးကျွန်တော်ဆိုရင်ဆယ်မိုင်ဝေးတဲ့စစ်မျိုးတွေရှိရာရွာကိုကျောင်းသွားနေရပါတယ်အဲ့ဒီရွာမှာလည်းအစိုးရနဲ့တပုံတိုက်ပွဲဖြစ်လို့ရွာမီးလောင်တော့ကျောင်းလဲမီးလောင်သွားခဲ့ပါတယ်။ရွာတွေမှာဆိုရင်အစိုးရနဲ့တပုံတိုက်ပွဲဖြစ်လိုက်တပုံချင်းတိုက်ပွဲဖြစ်လိုက်နေဆိုတော့ကျွန်တော်တို့မိသားစုလည်းပြေးလွှာနေခဲ့ရပါတယ်။ကဘာစစ်ကပုန်းခိုချင်းတွေကိုလည်းဆက်ပြီးတော့တုံးဆွဲနေခဲ့ကြရပါတယ်။ရွာမှာတိုက်ပွဲတွေဖြစ်တော့တခြားရွာနှစ်ရွာကိုကျောင်းငယ်ရွာကအခုထိကိုရွာကိုပြန်မရောက်တော့ပဲနောက်ဆုံးပြောင်းနေရွာမှာပဲအခြေချနေရပါတယ်တောကျိုခြုံချာမှာနေရောညပါတွားနေရတာလည်းရှိပါတယ်တခါတလေပြောင်းခွင်းနဲ့တခါတလေဝါခင်းနဲ့ပုံအိပ်ရပါတယ်ရေရွန်းပြက်ထဲဂူတဲ့ရောက်ထဲအိပ်ရတဲ့အခါအိပ်ရတဲ့မှာမွေးခွေးနေရမျိုးလည်းကြုံရပါတယ်မင်းမင်းမင်းအားလှမ်းပြစ်လို့ကိုကောင်းပေါ်မှာကြည်စံတွေပြန်တန်းရင်ပြောင်းမွေတွေဝါပင်တွေပြတ်ကြတဲ့အခါလည်းကြုံရဘူးပါတယ်ဒီလိုမှဥလိနှစ်ယောက်တည်းဆုံးခဲ့ရပြီးကျွန်တော်အဖေလည်းတပုံမုတ်ပဲပုံမှန်ငားနဲ့ဖန်ဆီးထောက်ချခံရပါတယ်။ရွာမှာလည်းအလန်နီဘကပပြည်သူရဲဘော်တွေကြွဲကြလို့ကိုချင်းတပ်ဖချင်းမှာကြွဲပြဲကုန်ရပါတယ်။လေယာလုံနေတဲ့နှွားတွေလည်းဆုံးမိဘပိုးပွားပိုင်ရွှေငွေများလည်းအစိုးရစစ်တပ်ကလုသွားလို့ဆုံးရတဲ့အပြင်အလန်နီများကလေယာကိုလက်ရှိလူပိုင်စေဥပဒေထုတ်လိုက်လို့လေယာလည်းဆုံးရှုံးသွားခဲ့ပါတယ်။မျိုးပေါ်ကလူလူကတပုံညာကြောက်တဲ့တောကျေးတဲ့လူလူကအစိုးရစစ်တပ်ကိုကြောက်ရတဲ့လေယာအစစီးပွားရေးလုပ်ငန်းတွေအားလုံးဗျံမတာဖြစ်ကုန်တော့ဒီတိုင်းပြည်မှာမမွဲဘယ်တိုင်းပြည်မွဲမှာလဲလို့မေးလိုက်ချင်ပါတော့တယ်ကျွန်တော်မော်စွန်ကြီးပါခင်ဗျာ